ဂျပန်နိုင်ငံကလူမှုကြီးကြပ်ရေးထိန်းသိမ်းရေးရဲ့အကျိုးစခန်းတွေမှာကျမရေးဆောင်ရှောက်မှုညံဖြစ်နေတာကြောင့်ဒါကိုကောင်းမွန်လာအောင်ပြုပြင်ပေးဖို့ဆိုပြီးဂျပန်နိုင်ငံသားတွေအပါအဝင်အထင်းသိမ်းကလူ10ခန်းလောက်ဟာဒီအပိုင်းအတွက်မှာအစာငတ်ခံဆန္ဒပြနေကြပါတယ်ဒီပေါ်မှာတော့ဂျပန်ဆိုရကလိုင်ရောဖြင့်ရှင်းပြတဲ့အခြေအနေတွေမတွေ့ရသေးဘူးလို့လူခွေရေးလှုပ်ရှားသူတွေကလည်းပြောပါတယ်ဒီကြောင့်ပြည်သူကတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်နော်
နောက်ကအကြောင်းအမျိုးမျိုးနဲ့ဂျပန်နိုင်ငံမှာဒုက္ခသည်အဖြစ်ကိုလွန်ခွင့်တောင်းခံခဲ့ကြတဲ့မြန်မာအပါအဝင်နိုင်ငံသားတွေတဲ့ကတချို့ကိုအကြောင်းပြချက်မခံလွန်လို့ဆိုပြီးဂျပန်အစိုးရကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာလာပေါင်းများစွာချုံနှောင်ဖမ်းဆီးထားတာပါဂျပန်နိုင်ငံလောဝကထိန်းသိမ်းရေးစခန်းမှာအဖမ်းခံရတဲ့နိုင်ငံသားတွေကိုတတ်မှတ်ခွဲတန်းတဲ့အစားအသောက်ကျွေးမွေးတယ်ဆိုပေမဲ့စေကူတမှုကျန်းမာရေးစောင့်ရှောက်တဲ့အပိုင်းမှာအားနေတာကြောင့်အထိန်းသိမ်းခံနိုင်ငံသား20ကျော်ကတိုကျိုမြို့ရှင်နာဂါဝါလာဝကထိန်းသိမ်းစခန်းမှာမေလ9ရက်နေ့ကစပြီးအစာငတ်ခံဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်ပိုင်းအစာငတ်ခံဆန္ဒပြသူ90ကျော်အထိဖြစ်လာတယ်လို့ AV သတင်းတပုတ်မှာဖော်ပြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့လာဝကစခန်းမှာအထိန်းသိမ်းခံရသူတွေကိုတွားရောက်ကူညီလေးရှိတဲ့တိုကျိုမြို့နေဦးကျော်ကျော်စုပြောပြတာကအ
ဲပထမဆုံးကျွန်တော်တို့ကြားတဲ့သတင်းကအီရန်ရဲ့ဗီယက်နမ်ရဲ့ပေါင်နောက်မြန်မာတွေလည်းပါတယ်ဒီတိုကျိုမြို့ရှိနာဂါဝါမှာရှိတဲ့လူမှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာသံဃာခံဆန္ဒပြတဲ့ဆွေတွေကဆွတ်လာပြီ။နောက်ပိုင်းမှာနာဂိုယာမှာရှိတဲ့ထိန်းသိမ်းစခန်းမှာလည်းဆန္ဒပြတဲ့ဆွေတွေမှာကျွန်တော်တို့ကြားသိရပါတယ်။ဘယ်မှာတချို့ပြောတော့ဆိုတာကအကြ ాయి ထိန်းသိမ်းခံရတဲ့အခါသူတို့စိတ်ပိုင်းဆိုင်ရာအများကြီးချိလိုက်တာလို့ဆိုတဲ့ဟာ။အဲအဲ့ဒီအချိန်ကြီးကနေပြီးတော့ပိုကောင်းအောင်လုပ်ပြီးပေါ့။နောက်နံပါတ်3ရှိတဲ့ခါမှာတမိုင်းပြီးဆောင်ရှားမှုပဲ။ရှိနေတာပို့ပြီးတော့ကောင်းအောင်လုပ်ပြဖို့ဆိုတောင်းဆိုတာသိတာပါပဲ။ဒါဥပမာဆိုလို့ရှိရင်ဒီနေ့ဒီဝေရုံပြည့်ရဲ့ဒီမှာရုပ်ပြည့်ရဲ့ဘယ်လိုကောင်းဖြစ်တယ်ပါညာဆိုရင်ကြာဝင်နေပြည့်ဝမရပါဘူးဆိုတော့ပြည့်ရဖြစ်တဲ့စိတ်ကြောက်ဆိုရင်အဲ့လိုမျိုးကိစ္စတွေကဟိုးရင်တွေကရှိတယ်လေ
။ဆန္ဒပြနေသူတွေထဲမှာတရုတ်မြန်မာအီရန်ဖိလစ်ပိုင်နိုင်ဂျီးရီးယားဘင်္ဂလားဒေ့ရှ်ပါကစ္စတန်ဂါနာပီရူးစတဲ့နိုင်ငံသားတွေလည်းပါဝင်ပါတယ်။အစာငတ်ခံဆန္ဒပြတာဟုတ်မှန်ကြောင်းဂျပန်အစိုးရကသတင်းမီဒီယာတွေကိုတရားဝင်ပြောခဲ့ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလိုင်လျောဖြေရှင်းတဲ့အခြေအနေမျိုးမတွေ့ရသေးပဲဒုက္ခသည်ရှောက်ထားသူတွေပေါ်ဂျပန်အစိုးရကငကူထားတဲ့တင်းကျပ်တဲ့မူဝါဒတွေအပြောင်းအလဲမရှိသေးဘူးလို့ဦးကျော်ကျော်စိုးကသုံးသပ်ပါတယ
်။2016ခုနှစ်မှာဂျပန်နိုင်ငံမှာဒုက္ခသည်ရှောက်ထားတဲ့သူက8000လောက်ရှိပါတယ်။2019ခုနှစ်မှာဆိုရင်စံပြင်းပြများမယ်လို့ခန့်မှန်းတာလည်းရှိလာပါတယ်။တောင်းကြောင်နိုင်တဲ့အနေအထားရှိတယ်လို့ဆိုဆက်ပါပါအဓိကချက်ကတော့ဒီမှာလာပြီးတော့အလုပ်လုပ်ကြတဲ့သူတွေနဲ့သူတို့ချင်းလေ့ကျင့်လုပ်တာပေါ့လေ training ဒီကနေ့လာတဲ့သူတွေကသူတို့တိုင်ဒီမှာဆက်ချုပ်ခဲ့တဲ့စာချုပ်နဲ့အပန်းရောက်တဲ့အခါမှာလုပ်ရတဲ့အလုပ်အနေထားနဲ့မျိုးစားနဲ့ဘဝအမှုတွေဖြစ်လာတဲ့အခါမှာသူတို့ကလည်းဆက်ပြေးတာပြီးတော့ဒုက္ခတွေကိုရှောက်ထားကြတာအဲ့ဒါကိုအဲ့ကိစ္စပုံများပါတယ်အဲ့ဒါပထမကတော့မိဖိုင်ရင်းပြီးဖို့လည်းတော်စဉ်းစားပါအဲအဓိကကတော့ဒီလူတယောက်ကသူ့ society လူမှုအတိုင်းအတွက်အခက်အခဲဖြစ်စီမှာလားဆိုတော့ရှိတော့ကံကြည့်တာများပါတယ
်ဇာဝကထိန်းသိမ်းစခန်းမှာအဖမ်းခံရသူတွေကတချို့ကိုမူရင်းနိုင်ငံပြန်ပို့ဖို့ဂျပန်အစိုးရကစီစဉ်နေတာကြီးလည်းရှိပါတယ်အဲ့လိုဆုံးဖြတ်ချက်ခြားသားခံရသူတွေအနေနဲ့မိခင်နိုင်ငံကိုပြန်ကြရမယ်လို့ဂျပန်တရားရေးဝန်ကြီးဌာနအရာရှိတူကပြောပါတယ်ပြီးခဲ့တဲ့မတ်လတုန်းကလေအသက်40အရွယ်ဗီယက်နမ်နိုင်ငံသားတဦးဟာတိုကျိုမြို့နယ်မှာဝေးတဲ့အီဘာရာကိခရိုင်လာဝကထင်းသိမ်းရေးစခန်းမှာလေဖြတ်သေးဆုံးသွားတယ်လို့ AP သတင်းမှာဖော်ပြပါတယ်။တနင်္ဂနွေလုံးမှာရှိတဲ့လာဝကထင်းသိမ်းရေးစခန်းဒီမှာအပန်းကြီးခံရတဲ့ဗီဇာမဲ့နိုင်ငံသားအနည်းဆုံး1300ကျော်ရှိနေပါတယ်။အဲ့ဒီထဲမှာတရုတ်နိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။ဂျပန်နိုင်ငံမှာလက်ရှိနေထိုင်ကြတဲ့မြန်မာနိုင်ငံသား2000နီးပါးရှိပြီးအဲ့ဒီထဲမှာနိုင်ငံကြီးအကြောင်းပြချက်နဲ့ဒုက္ခသည်အဖြစ်ကုလွန်ခွင့်ရထားသူ300ကျော်ရှိပါတယ်။အခြား9000ကျော်က special status အထူးနေထိုင်ခွင့်ဗီဇာနဲ့နေခွင့်ရထားပြီးကျန်မြန်မာနိုင်ငံသားတွေကတော့ကျောင်းသားဗီဇာနဲ့နေထိုင်သူတွေရှိသလို training visa ဂျပန်နိုင်ငံသားတွေနဲ့အင်အားပြူထားတဲ့ဗီဇာစသဖြင့်အမျိုးမျိုးရှိကြပါတယ်။အထူးနေထိုင်ခွင့်ဗီဇာနဲ့ကုလွန်ခွင့်ရထားသူတွေဟာအစပိုင်း6လမှာအလုပ်လုပ်ခွင့်မရှိဘဲအဲ့ဒီနောက်ပိုင်းဂျပန်အစိုးရကတရားဝင်အတိမတ်ပြုတဲ့နေထိုင်ခွင့်ဗီဇာမရသေးရင်တော့လိုလိုခွင့်ရကြပါလေခင်ဗျာ